ပြောင်းလဲနေတဲ့အတူနိုင်ငံတကာတိုင်ဝမ်ကလည်းရက်တီချက်တွေပြောင်းလဲလာတာမို့စီးပွားရေးဖွံ့ဖြိုးမှုလာလာတွေပိုကောင်းလာတော့မယ်လို့ပြည်တွင်းပြည်ပကလုပ်ငန်းရှင်တွေမျှော်လင့်နေကြပါတယ်။မြန်မာဆိုရကလွတ်တော်ကြပြတ်ရွေးကောက်ပွဲတွေကျင်းပပေးခဲ့တဲ့နောက်အထင်ရှားဆုံးနိုင်ငံတကာတိုင်ဝမ်ကတုံ့ပြန်မှုတစ်ခုဖြစ်တွေ့ရတာကတော့အမေရိကန်ပြည်ထောင်စုကပါ။ရန်ကုန်မြို့မှာတန်မတ်ကြီးတူထားရှိပြီးဆက်ဆံရေးတွေတုံ့ပြန်သွားမှာဖြစ်တယ်လို့အမေရိကန်ကဗန်နားရေးဝန်ဆောင်မှုတွေနဲ့ယင်းနှမြုံနယ်မှုတွေပေါ်တားမြစ်ထားတဲ့အထက်ကတချို့ကိုဖျက်ရှားသွားမယ်လို့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကကြေညာလိုက်တာဖြစ်ပါတယ်ဒီအတွက်မြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေအရင်ထက်တွင်ကျယ်လာတော့မယ်လို့ဦးမြတ်သိန်းအောင်တို့လိုစီးပွားရေးလုပ်ငန်းရှင်တွေမျှော်လင့်လာကြတာပ
ါစီးပွားရေးပိတ်ဆို့မှုကြောင့်တစ်ဖက်ကစီးပွားရေးလုပ်ငန်းလုပ်ချင်တော့မလုပ်နိုင်တာတော့အထူးသဖြင့်နိုင်ငံခြားယင်းနှမြုံနယ်မှုလုပ်တဲ့လူတွေကဒီငွေကြေး transaction ကြောင့်လုပ်လို့မရတဲ့အတွက်လာမလုပ်ကြဘူးအခုလို sanction လွတ်မယ်ဆိုရင်တော့တကယ်နိုင်ငံတကာရဲ့ multinational company တွေတိအောင်ဝင်လာမယ်လို့ဆိုရင်တော့တိုင်းပြည်ကအင်မတန်တိုးတက်လာမှာပ
ါနိုင်ငံနဲ့လူခွင့်ရေးတိုးတက်မှုတွေမရှိဘူးဆိုပြီးယင်းနှိမ့်မြှုပ်နှံမှုအစ်တတွေမလုပ်ဖို့တားမြစ်ချက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကမြန်မာအစိုးရပေါ်အရေးယူတန်ခတ်မှုတွေကို1998ခုနှစ်ကစတင်ကျင့်သုံးလာခဲ့တာပါနောက်ထပ်တန်ခတ်မှုတွေကိုတိုးမြင့်တဲ့အနေနဲ့လည်း2003ခုနှစ်မှာမြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေအဖြစ်ပြဋ္ဌာန်းလိုက်ပြီးအစိုးရထိပ်တန်းတာဝန်ရှိသူတွေရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုပိတ်ပင်တာပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေသာမကမြန်မာနိုင်ငံကကုန်ပစ္စည်းတင်ပို့မှုအားလုံးကိုတားမြစ်ခဲ့တယ်လို့ဗဏ္ဍာရေးဝန်ဆောင်မှုတွေနဲ့ငွေလွှဲပြောင်းမှုတွေကိုပါကန့်သက်တားမြစ်လိုက်ပါတယ်။အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံနဲ့လုပ်ငန်းလုပ်ကံခွင့်တွေကိုလည်းပိတ်ပင်ခဲ့တာပါ။ဒါပေမဲ့လည်းအခုနောက်ဆုံးတန်ခတ်မှုတွေရှော့ပေါ်ရမှာမြန်မာနိုင်ငံရဲ့စီးပွားရေးခင်မီဖွံ့ဖြိုးလာစေဖို့နဲ့နိုင်ငံရေးပြုဝင်ပြောင်းလဲမှုတွေအားကောင်းလာစေဖို့ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကဗဏ္ဍာရေးဝန်ဆောင်မှုတွေနဲ့ယင်းနှိမ့်မြှုပ်နှံမှုလုပ်ငန်းတွေမှာရွေးချယ်ပြီးခွင့်ပြုသွားမယ်လို့ပြောပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးအထူးကြံရပ်တည်လာခဲ့တဲ့မြန်မာနိုင်ငံမှာဒီလိုအခြေအနေတွေမြန်မြန်ဆန်ဆန်တွေ့ရပါမလားတန်တရားတွေလည်းရှိနေကြပါတယ်မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဦးမင်းခင်ကတော့စီးပွားရေးရရှိအခြေခံစေမဲ့အစီအမံတွေမှာအကူအညီရဖို့ကပိုပြီးအဓိကကျမယ်လို့မြင်ပါတယ
်လက်ရှိလည်းနိုင်ငံတကာကတော့လာပြီးတော့ပမာပြည်စီးပွားရေးလုပ်ဖို့တော့လေ့လာနေကြတာပဲဒါပေမဲ့ကျွန်တော်တို့တိုင်းပြည်ကအစဉ်သင့်ဖြစ်အောင်လုပ်ဖို့ကအများကြီးတော့လုံနေသေးတယ်လုံနေပြီးတော့သူတို့လာလေ့လာကြတာဒီမှာလေ့လာရဲ့အစဉ်လေ့ရှိသေးတယ်တကယ်တော့လို့ဖို့အစဉ်ကိုကျွန်တော်တို့တိတ်တွေ့ရသေးဘူးဒီမှာပြည်ရင်ကြောင်းလေးလုံနေလေဆိုတာတော့အားလုံးဒီပဲလေဒါပေမဲ့ဟိုနိုင်ငံကြီးရပြည်ရင်ကြောင်းလေးတာကပုံများတာဟုတ်တကယ်တော့စီးပွားရေးမှာပြည်ရင်ကြောင်းလေးမှုကကျွန်တော်ကစလုံးရင်စလည်းရှိသေးတယ်နောက်ပြတော့ဒါရဲ့ဟိုအကျိုးသက်မှုကလည်းနည်းသေးတယ်နောက်တစ်ခုကကျွန်တော်တို့တချို့နိုင်ငံတကာကဟိုချင်းကတာမှာဟိုမှာ IMF တို့ပါလို့ကြံ့ကျင်မှုတွေနောက်ပြတော့ကျွန်တော်တို့တွေက infrastructure institution တွေနဲ့ပတ်သက်တဲ့အထောက်အပံ့တွေပေါ့နော်အဲ့ဒါကြီးပေးဖို့ကြိုးစားချင်းကတာလေးကျွန်တော်တို့တွေ့ရတယ်။အဲ့ဒါကပို့ပြီးရေးကြည့်တယ်လို့ထင်တ
ယ်။ဖေဖော်ဝါရီလထဲမှာတော့နိုင်ငံတကာဗန်ဒါရေးလုပ်ငန်းတွေမြန်မာနိုင်ငံအပေါ်နည်းပညာအကူအညီတွေပေးအပ်ခွင့်တားမြစ်ထားတာတွေကိုအမေရိကန်ပြည်ထောင်စုကဖယ်ရှားပေးခဲ့တာမို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့လိုဖွဲ့စည်းတွေမြန်မာနိုင်ငံကိုအကူအညီပေးဖို့လမ်းပွင့်လာခဲ့တာပါ။ဒီလိုပိတ်ဆို့တန်ခတ်မှုတွေကိုတဖြည်းဖြည်းလျှော့ပေါ်လာနေပေမဲ့2008ခုနှစ်မှာတုန်းကကြောက်စင်းဥပဒေဖြစ်အမိပေးပြီးမြန်မာဆိုရပေါ်အရေးယူမှုတွေတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့အမေရိကန်ကအခုနောက်ဆုံးယင်းနှိမ့်မြှုပ်နှံမှုတွေခွင့်ပြုမဲ့နေရာမှာတိုင်းရင်းသားဒေသတွေမှာအများအပြားရှိနေတဲ့အရင်းအမြစ်ထုတ်လုပ်မှုတွေလိုလုပ်ငန်းမျိုးတွေမှာလက်တလုံးဝင်ရောက်လုပ်ကိုင်ဖို့စဉ်းစားမှာမဟုတ်ဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံသားတွေနဲ့တိုင်းပြည်တစ်ခုလုံးအတွက်အထောက်အကူဖြစ်စေမဲ့ယင်းနှိမ့်မြှုပ်နှံမှုတွေဖြစ်စိုက်ပျိုးရေးဆက်သွယ်ရေးနဲ့ခီးသွားလုပ်ငန်းစတဲ့ကဏ္ဍတွေမှာအစာပြိုလွတ်ကင်မှုစဉ်းစားနေတယ်လို့အမေရိကန်ဆိုရတောင်ရှိသူတွေပြောခဲ့ကြတာပါ။ရန်ကုန်မြို့မှာရှိတဲ့ Park Royal Hotel Manager Ram Nurani ကတော့တန်ခတ်မှုတွေရုပ်သိမ်းမယ်ဆိုရင်မြန်မာလူထုနဲ့တိုင်းပြည်အတွက်ပါအကျိုးရှိမယ်လို့ပြောပါတယ်
။ Oh, number one, you will definitely see a lot of multinational corporations coming into this country.Now that is definitely required.
Number 1 အနေနဲ့နိုင်ငံတကာ corporation တွေအများအများဒီတိုင်းပြည်ကိုဝင်လာမယ်ဆိုတာကတော့သိကြပါတယ်။အခုချိန်ကယင်းနှိမ့်မြှုပ်နှံမှုတွေပိုဝင်လာဖို့လည်းသိကြပေါ့လိုအပ်နေတာမို့မြန်မာနိုင်ငံအတွက်ငွေပင်ငွေရင်းတွေလည်းပိုရလာပြီးဒေသခံလူထုအနေနဲ့လည်းထူးထပ်မှုတွေရအောင်ထောက်အကူဖြစ်လာနိုင်တာကြောင့်ဖွင့်ပေးသင့်ပါတယ်။ဒီတိုင်းပြည်ဟာအင်မတန်ပညာတတ်တဲ့တိုင်းပြည်ပါလူတွေကလည်းပညာတတ်ကြပါတယ်ဒါပေမဲ့သူတို့အတွက်အထောက်အကူဖြစ်နိုင်တာကတော့အောင်မြင်မြင်နဲ့တိုင်းပြည်တစ်ခုလုံးထူးထပ်အောင်ဖွင့်ပေးဖို့လိုပါတယ်
ပြည်လာတရနေ့မှာကျင်းပခဲ့တဲ့လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေဟာဒီမိုကရေစီကိုဦးတည်တဲ့ခြေလှမ်းတစ်ရပ်အဖြစ်မြန်မာအစိုးရသာမကအရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံလိုဒေသရင်းနိုင်ငံတွေကပြောဆိုချီးကျူးခဲ့ကြသလိုတန်ခတ်မှုတွေဖယ်ရှားဖို့ကိုလည်းတိုက်တွန်းခဲ့ကြတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံကပြုရင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာလက်တလောခက်ခဲမှမှမရှိသေးသလိုအခြေယူရလည်အောင်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကလင်တန်ကဆုံးဖြတ်ချက်အစ်ကိုကြေညာရမှာပြောဆိုထားတာမို့ချမှတ်ထားတဲ့အရေးယူမှုတွေအားလုံးဖယ်ရှားဖို့ဟာကာလတစ်ခုထိကြာပါလိမ့်မယ်။မြန်မာစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကတော့တိုင်းပြည်စီးပွားရေးတိုးတက်ဖို့ဟာတန်ခတ်မှုတွေအဆုံးသတ်သွားရုံနဲ့မလုံလောက်ဘူးလို့မြင်ပါတယ်
။ပိတ်ဆို့ထားတဲ့လူတွေကလည်းရုပ်ချင်နေပြီလေ။ရုပ်ဖို့လည်းကြိုးစားနေကြတယ်။ကြိုးစားနေကြပြီဆိုတော့ဟိုအခုနေရုပ်တင်နေရုပ်ပါလို့ပြောနေဖို့အချိန်မဟုတ်တော့ဘူး။ဒီလိုရုပ်သွားနိုင်တဲ့အချိန်ကြီးကိုကဘယ်လိုဖန်တီးမလဲ။နောက်ပြီးတော့ sanction တွေရုပ်လာတဲ့အချိန်မှာကျွန်တော်တို့တကယ်စီမံနေဟိုစီဝါရေးခုနေတူတဲမှုတိုင်းပြီးတူတဲမှုအတွက်ဘာလို့ပြင်ဆင်လဲဘာလို့ကျွန်တော်လုပ်ကြမလဲဘယ်ဘက်ကဘလောက်ရည်ကြည်လဲဘယ်ဘက်ကနောက်မှလုပ်လို့ရလဲစသဖြင့်ပေါ့နော်အဲ့လိုတိတိကျကျကိုယ့်ဘက်ကပြင်ဆင်မှုကပဲအဓိကဟိုမေးခွန်းဖြစ်နေတာပေါ့ဒီဆက်ရှင်ရုပ်ပုံမျိုးပေါ်တော့ဟိုတကယ်မေးခွန်းရှိမဟုတ်တော့ဘူးလို့ကျွန်တော်တို့ယူဆပါတယ
်အမေရိကန်ပြည်အောင်စုလိုပဲပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတဲ့ဥရောပတမက EU ကလည်းဧပြီလနောက်မှမြန်မာနိုင်ငံပေါ်ရည်တည်ချက်သဘောထားတွေကိုပြန်လည်တုံ့တက်ရမှာအရေးယူထားတာတွေကိုရှော့ပေါ့ပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။1996ခုနှစ်ကတည်းကပိတ်ဆို့အရေးယူမှုတွေချမှတ်လာတဲ့ EU ကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားအများအပြားကိုပြန်လွှတ်ပေးခဲ့တဲ့နောက်အပြန်အလှန်အနေနဲ့ဒီနှစ်ဖေဖော်ဝါရီလထဲမှာပဲဒါဇင်နဲ့ချီတဲ့မြန်မာစိုးရတာဝန်ရှိသူတွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ထားတာတွေဖယ်ရှားပေးထားတာပါ။ဒီလိုပဲမြန်မာနိုင်ငံပေါ်စီးပွားရေးတန်တမာရေးအရာပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတဲ့ဩစတြေးလျနဲ့တခြားနိုင်ငံတွေလည်းအလားတူအရေးယူထားတာတွေရှော့ပေါ့ပေးလို့တဲ့အရေးအယောင်တွေပြသလာနေကြတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းပါရစေ။ကျွန်တော်အောင်မြင်ပါခင်ဗျာ။